Welcome to the Voice of America in Burmese.
Mingla ni ni ma to na shin ni tani ta amho pan pye ja ba yi la khmyar view American Dayan 2019 khu ne February la 13 ye tani na ni nyat ni kin season ni go Myanmar san no ji nyat ni 6 nai kwe ni 9 nai thi Washington DC myo daw ani nanometer 16.25 ru ani dai yai tin set ni ba bi.ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါမြောက်ကိုရီးယားကဒုံးကျည်ပြစ်လွတ်ဆန်းသက်တဲ့ကိစ္စဒီကနေ့လူမျိုးရေးကောင်စီမှာရေးပေါ်အစည်းအဝေးလုပ်ပြီးဆွေးနွေးဖို့ရှိပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့ဒီကနေ့အင်ဖြူတော်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်နှစ်နိုင်ငံနယ်စပ်မှာဒိုင်းဆောက်မဲ့သမ္မတထရမ့်ရဲ့အစည်းအဝေးကိုကောက်ကပ်ပြီးမက္ဆီကိုနိုင်ငံတော်ကမြို့ကြီးတွေမှာလူထောင်ပေါင်းများစွာဆန္ဒပြကြပါတယ်ဒီသတင်းတွေအပအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသောရရှိမြခင်ဗျာဖေဖော်ဝါရီလ23ရက်ဒီကနေ့ဟာလွတ်လပ်ရေးဖခင်ကြီးဘူဂျောင်းအောင်ဆန်းရဲ့အသက်102နှစ်ပြည့်မွေးနေ့ဖြစ်တယ်လို့မြန်မာနိုင်ငံကလေးများနေ့လည်းဖြစ်ပါတယ်တမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ကဖခင်ဘူဂျုတ်အတွက်ဘာတွေလှုပ်ဆောင်ပါသလဲ
ငငနော်တိုင်မြန်မာပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်က102နှစ်မြောက်ဘူဂျောင်းအောင်ဆန်းမွေးနေ့အတွက်သူကအလှလုပ်တာပေါ့နော်အဲ့ဒီမှာရှိရမိဘမဲ့ကလေးတွေရဲ့မတန်ဆွမ်းကလေးတွေ150နဲ့ခဏဦးကိုသူကကျွေးမွေးတယ်ငွေလူရန်းနဲ့ပေါ့နော
်လူမှုရန်းနှန်းနဲ့ကေဆယ်ရေးပြန်လည်နေရာခြားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောကြားသွားတာပါသတင်းနေပြီးမှဘူဂျောင်းအောင်ဆန်းမွေးနေ့နဲ့ပတ်သက်တဲ့အကြောင်းတွေကိုဇက်တိုက်တင်ဆက်သွားဖို့ရှိတယ်လို့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကပြောပြပေးကြပါဦးခင်ဗျာ
မြောက်ကိုရီးယားကအခုနောက်ဆုံးဒုံးကျည်ပြစ်လွတ်ဆန်းသက်တဲ့ပေါ်ကုလသမဂ္ဂလူမျိုးရင်းကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးလုပ်ပြီးဆွေးနွေးဖို့ရှိပါတယ်ဒီအစည်းအဝေးလုပ်ဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကပန်ကြားတာဖြစ်ပြီးဒီကနေ့နေ့လယ်ပိုင်းမှာလုပ်ဖို့စီစဉ်ထားပါတယ်မြောက်ကိုရီးယားကတနင်္ဂနွေနေ့မနေ့ပိုင်းမှာဒုံးကျည်ပြစ်လွတ်ဆန်းသက်တာဖြစ်ပြီးကီလိုမီတာ900လောက်ရောက်ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကျသွားတယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနရဲ့အဆိုအရကိုရီးယားပုံစံမဟာဗျူဟာလက်နက်စနစ်သေးလို့ခေါ်တဲ့ဆန်းသက်မှုအပေါ်မြောက်ကိုရီးယားမှာအောင်ပွဲခံကြပြီးခေါင်းဆောင်ခင်ဂျွန်ဦးကိုယ်တိုင်ကြီးကြပ်ခဲ့တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တဲ့ဒီဆန်းသက်မှုကိုစန့်ကျင်တဲ့အကြောင်းဒီဥက္ကဋ္ဌကြီးဌာနပြောခွင့်ရဂျန်ရှောင်းကဒီကနေ့ပြောပါတယ်။ရန်လိုတဲ့ဘယ်လိုလိုရဲ့မျိုးကုန်မစူရှောင်ရှားကြဖို့လူမျိုးရေးကောင်စီအမြဲတမ်းဖော်ဝေနိုင်ငံတစ်ခုဖြစ်တဲ့တရုတ်အနေနဲ့သက်ဆိုင်ရာနိုင်ငံအားလုံးကိုတိုက်တွန်းပြီးဆွေးနွေးပြောဆိုတာကအဖြေတစ်ခုရဖို့နည်းလမ်းဖြစ်တယ်လို့ယုံကြည်ပါကြောင်းပြောခွင့်ရကပြောပါတယ်။ဒုံးကျည်ပြစ်လို့ဆန်းသက်တဲ့ပေါ်စိုးရိမ်နေကြောင်းရုရှားနိုင်ငံကြီးဌာနကလည်းဒီကနေ့ပြောပါတယ်။မြောက်ကိုရီးယားရဲ့ဒီလုပ်ရက်ဟာလုံးဝလက်ခံနိုင်စရာမရှိတဲ့လုပ်ရက်ဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောထားပါဗျ
။မြောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့မှာဒုံးကျည်ဆန်းသက်ပြစ်လွတ်ခဲ့တာနဲ့ပတ်သက်လို့ပြစ်တင်ရှုံချတဲ့နေရာမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစကလုံးတစ်လုံးချင်းစီကိုသတိထားသုံးနှုန်းခဲ့တာကြောင့်မြောက်ကိုရီးယားဆိုရကတိုးမြင့်လှုပ်ဆောင်နေတဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့ထရမ့်အနေနဲ့ဘယ်လိုမူဝါဒသစ်တွေနဲ့ချဉ်းကပ်ဆောင်ရွက်မလဲဆိုတာမရေမရာဖြစ်နေပါဗျ။မြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသက်မှုဟာလုံးဝတီးခတ်နိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြပြသားသားပြောဆိုတဲ့အချိန်မှာမစ္စတာအာဘေနဲ့အတူတူရှိနေတဲ့မစ္စတာထရမ့်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့ကြီးမြတ်တဲ့မဟာမိတ်ဂျပန်နိုင်ငံဘက်ကနေတရားရဂိုင်နှုန်းအပြည့်ရပ်တည်သွားမယ်လို့သာပြောဆိုခဲ့တာပါ။ဖလော်ရီဒါပြည်နယ်မှာရှိတဲ့ထရမ့်ပိုင်မာအယ်လာဂိုခြံကြီးထဲမှာခေါင်းဆောင်တို့ဦးကောက်တီးကစားခဲ့ကြတာအပါအဝင်ပြီးခဲ့တဲ့သတင်းပတ်ကုန်ထိပ်သီးဆွေးနွေးပွဲအတွင်မှာတော့အမေရိကန်ကဂျပန်ကိုရေရှည်စီးမဟာမိတ်အဖြစ်နဲ့ဆက်လက်အတိမတ်ပြုထားရှိဖို့သမ္မတထရမ့်ကထက်လောက်အာမခံမှုရအောင်ဂျပန်ဝန်ကြီးချုပ်အာဘေကအထူးကြိုးစားခဲ့တာဖြစ်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသက်ပြစ်လွတ်မှုကတော့အမေရိကန်သမ္မတသစ်ကိုခရုမစိုက်ဘူးဆိုတဲ့သတင်းစကားမျိုးပါချင်ပုံရတယ်လို့လှိလသုံးသက်သူတွေကပြောပါရရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဒီကနေ့အင်ဖြူတော်မှာတွေ့ဆုံဆွေးနွေးဖို့ရှိပြီးအမျိုးသမီးစီးပွားရေးလုပ်ငန်းရှင်များနဲ့စွန့်ဦးတည်ထွင်သူများဆိုင်ရာပူးတွဲအစီအစဉ်တစ်ခုကိုစတင်မဲ့အကြောင်းကြေညာမယ်လို့ခန့်မှန်းထားပါတယ်။အမျိုးသမီးစွန့်ဦးတည်ထွင်သူများနဲ့စီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲလို့သမ္မတအင်ပီတော်ကခေါ်ဆိုတဲ့ဆွေးနွေးပွဲတစ်ခုအပါအဝင်သမ္မတထရမ့်နဲ့ဝန်ကြီးချုပ်ထရူဒိုတို့ကြားအစည်းအဝေးအတော်များများလုပ်ဖို့ရှိပါတယ်။ဝန်ကြီးချုပ်ထရူဒိုရဲ့တရက်ကြာအခုခီးစဉ်တွင်အောက်လူတော်ဥက္ကဋ္ဌပေါ်ရိုင်ယန်အထက်လူတော်လူများစုကောင်းဆောင်မစ်ချ်မက်ကွန်နယ်တို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။လူသီးရှင်ကြားထုတ်ပြန်တဲ့အစည်းအဝေးအစီအစဉ်ထဲမှာမပါပါမိလေအထူးသဖြင့်ကုံတွယ်ရေးပိုင်းအပါအဝင်စီးပွားရေးကိစ္စတွေဒီကနေ့အစည်းအဝေးတွေအတွင်းဆွေးနွေးကြဖို့ရှိပါတယ်အမေရိကန်ကနေဒါနဲ့မက္ဆီကိုသုံးနိုင်ငံလက်မှတ်ရေးထိုးထားတဲ့မြောက်အမေရိကလွတ်လပ်စွာကုံတွယ်ရေးဆိုင်ရာသဘောတူစာချုပ် NAFTA ကိုပြန်ပြီးဆက်ဆက်ညှိနှိုင်းတာပဲဖြစ်ဖြစ်ဖျက်ပစ်တာပဲဖြစ်ဖြစ်လုပ်ချင်တယ်ဆိုတာမစ္စတာထရမ့်ကရှင်းရှင်းလင်းလင်းပြောထားတာပါအမေရိကန်အတွက်အသာရစေမဲ့ကုံတွယ်ရေးသဘောတူညီချက်တွေကိုသမ္မတထရမ့်ကလိုချင်ပြီး မစ္စတာထရူဒိုကတော့လွတ်လပ်စွာကုန်သွယ်ရေးကိုအားပေးသူဖြစ်တည်ထားကြပါတယ်။ကနေဒါနိုင်ငံဟာအမေရိကန်ဈေးကွက်ပေါ်အထူးမှီခိုအားထားနေရပြီးစုစုပေါင်းတင်ပို့ကုန်ရ85ရာခိုင်နှုန်းဟာအမေရိကန်ကိုတင်ပို့နေတာဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကြီးတစ်ခုတည်ဆောက်မယ်လို့ဆိုရဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်တွေကိုရှုံချတဲ့အနေနဲ့မက္ကဆီကိုနိုင်ငံကမြို့ကြီး20လောက်မှာလူတွေထောင်ပေါင်းချီစုဝေးဆန္ဒပြကြပါရယ်မက္ကဆီကိုနိုင်ငံရဲ့အကြီးဆုံးမြို့ကြီးတစ်ခုဖြစ်တဲ့မြို့တော်မက္ကဆီကိုစီးတီးနဲ့ဂွာဒါလာဂျာရာမြို့နှစ်ခုမှာတင်ချီတက်ဆန္ဒပြသူပေါင်း3000ရှိတဲ့အကြောင်းဒီဒေသဆိုင်ရာအရာရှိတွေကခန့်မှန်းပြောဆိုကြပါရယ်ဆန္ဒပြသူတွေဟာမက္ကဆီကိုအလံတွေကိုဝေယံပြီးထရမ့်စန့်ကြီးကျွေးကြော်သံတွေနဲ့စပိန်ဘာသာနဲ့ရောအင်္ဂလိပ်လိုပါအော်ဟစ်ဆန္ဒပြခဲ့ကြတာပါမက္ကဆီကိုနိုင်ငံဘက်ကဘက်ဂျောမှာအလျှော့ပေးမှာမဟုတ်ဘူးဆိုတာနဲ့အဲ့ဒီလိုအလျှော့မပေးဘူးဆိုတာကိုထရမ့်အစိုးရကိုသိစေချင်တယ်လို့ဆန္ဒပြသူတို့ကပြောပါတယ်အခုလိုအမေရိကန်သမ္မတထရမ့်ကိုကန့်ကွက်ဆန္ဒပြတဲ့တစ်ချိန်တည်းမှာပဲသူတို့ရဲ့သမ္မတအန်ဒရီကေပညာနီယက်တူကိုလည်းတိုင်းပြည်အတွင်းအာဂတိလိုက်စားမှုတွေနဲ့အစမ်းဖတ်မှုတွေဖြစ်အောင်လုပ်နေတဲ့ပြောညံ့တဲ့ခေါင်းဆောင်တယောက်လို့ဆိုပြီးတော့ဆန္ဒပြသူတွေကဖြစ်တင်ရှုံချကြပါတယ်မက္ကဆီကိုနိုင်ငံအပေါ်ပုံမှုတင်းမာတဲ့ကုန်သွယ်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေချမှတ်သွားမယ်ဆိုတဲ့ကိစ္စတွေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမစ္စတာထရမ့်အနိုင်ရခဲ့တဲ့အချိန်မတိုင်ခင်ကတည်းကထရမ့်နဲ့ပညာနီယက်တို့တို့အကြားနှစ်နိုင်ငံဆက်ဆက်ရေးနဲ့ပတ်သက်လို့လှတွေနဲ့ချီပြီးတော့တင်းမာမှုတွေရှိနေကြတာပါမက္ကဆီကိုနိုင်ငံသားတွေကတော့အမေရိကန်သမ္မတရဲ့မူဝါဒတွေကြောင့်လက်တင်အမေရိကရဲ့ဒုတိယစီးပွားရေးအကြီးအင်အားအကြီးဆုံးဖြစ်တဲ့မက္ကဆီကိုမှာအကျက်အတည်းတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေတနင်္လာညနေဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်ပီရူးသမ္မတဟောင်းကိုပြန်လွှဲပြောင်းရေးစဉ်းစားဖို့ပီရူးသမ္မတပီဒရိုပဘလိုကူဇင်စကီကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတောင်းဆိုထားပါတယ်။ဒေသတစ်ခုလုံးနဲ့သက်ဆိုင်နေတဲ့လက်ဆောင်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတစ်ခုမှာသမ္မတဟောင်းဟာလက်ဆားခဲ့တယ်ဆိုတဲ့စွဲချက်တွေကိုရင်ဆိုင်ဖို့ပီရူးနိုင်ငံကအလိုရှိနေတာပါ။သမ္မတဟောင်းအလီဟန်ဒရိုဒိုလီဒိုကိုလွှဲပြောင်းပေးဖို့ကိစ္စတနင်္လာနေ့ကသမ္မတထရမ့်နဲ့တယ်လီဖုန်းဆက်ပြောဆိုချိန်တွင်ပန်ကြားခဲ့တာလို့သမ္မတကူဇင်စကီယုံကပြောပါတယ်။ဒိုလီဒိုဟာကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်နေတယ်လို့ပီရူးနိုင်ငံကယူဆထားပေမဲ့သူ့ကိုပြန်ခေါ်ဖို့ကိစ္စမှာဥပဒေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ။သမရနှစ်ဦးဖုံးစကားပြောတယ်ဆိုတာသမရအင်ပြူတော်ကအတည်ပြုပေမဲ့သမရဟောင်းကိုပြန်လွှဲပြီးဖို့ပန်ကြားချက်ကိစ္စထည့်မပြောပဲတခြားကိစ္စရမျိုးစုံကိုဆွေးနွေးကြတယ်လို့ပဲပြောပါတယ်။အမေရိကန်ပြည်ထောင်စုကိုပြည်သူသမရလာရောက်ဖို့မစ္စတာထရမ့်ကဖိတ်ကြားခဲ့တယ်လို့သမရကူဇစ်စကီယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမရဟောင်းဒူလီဒိုဟာပြီးခဲ့တဲ့သတင်းပတ်ကကပြည်စရိုင်းနိုင်ငံကိုလေယာဉ်နဲ့သွားဖို့အစီအစဉ်ရှိခဲ့တယ်လို့ပြည်သူနိုင်ငံတွင်သတင်းဌာနတွေကပြောကြပါတယ်။သူဇနီးတဲ့ဟာအစ္စရိုင်းနိုင်ငံသူပါ။ဒါပေမဲ့တနင်္ဂနွေနေ့ညကဆန်ဖရန်စစ္စကိုကနေရောက်လာတဲ့လေယာဉ်ပေါ်မှာတူလီလိုပါမလာသလိုသူ့ကိုနိုင်ငံတွင်းဝင်ဝင်ပြုမှာလည်းမဟုတ်ဘူးလို့အစ္စရေးနိုင်ငံကပြောပါတယ်
။ရူမေးနီးယားနိုင်ငံမှာအကျင့်ပြတ်ချဆားမှုတိုက်ဖျက်ရေးဥပဒေအာဏာသက်ရောက်မှုအားနဲ့အောင်အစိုးရကလုတ်ခဲ့တယ်လို့ဆွဆွဲပြီးအစိုးရအနေနဲ့နှုတ်ထွက်ပေးဖို့ရူမေးနီးယားနိုင်ငံသားထောင်တောင်းချီဟာတနင်္ဂနွေနေ့တုန်းကဒီရာသီဥတုအေးခဲနေတဲ့အချိန်မှာကိုပဲလမ်းမတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ရူမေးနီးယားနိုင်ငံမြို့တော်ဘူချာရက်စ်မြို့က Victory ရင်းပြင်မှာ73ရက်မြောက်နေ့အဖြစ်အစိုးရကိုစန့်ကျင်ဆန္ဒပြနေကြတဲ့သူတွေကတခိုးတွေနှုတ်ထွက်ကြလို့အဟစ်ကြွေးကြော်ခဲ့ကြတာပါ။ရူမေးနီးယားသတင်းတွေရဲ့အဆိုအရကတော့ချီတက်ဆန္ဒပြသူပေါင်း 9,000 လောက်ရှိတယ်လို့ဆိုပါတယ်။အဆိုအရကတော့ဆန္ဒပြသူတွေရဲ့အရေအထွက်ကိုမပြောပါဘူး။ဆန္ဒပြတဲ့သူတွေဟာသူတို့ရဲ့လက်ကင်မိုဘိုင်းဖုန်းတွေကဓာတ်မီတွေကိုထွန်းပြီးအပြာအဝါနဲ့အနီအောင်စာရွက်တွေကိုသုံးပြီးတော့နိုင်ငံတော်အလံပုံပေါ်အောင်မီထွန်းညှိပြီးတော့လဲဆန္ဒပြခဲ့ကြပါတယ်။အနီးနားကအဆောက်အဦတစ်ခုပေါ်မှာတော့ဆက်ပြီးတော့ခုခံကြဆိုတဲ့အထိပ္ပယ်ပါတဲ့စာသားကို slide မီနဲ့ထိုးထားတယ်လို့အကျင့်ပြတ်ချဆမှုတွေရဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်ကြဆိုတဲ့နှစ်ဖူးစီစာတမ်းကြီးတွေကိုလည်းဆန္ဒပြသူတွေကကင်ဆောင်ဆန္ဒပြခဲ့ကြတာပါ။မြို့တော်မှာအခုလိုဆန္ဒပြနေကြတဲ့အချိန်ထဲမှာပဲ Salute, CPU, Yacht နဲ့ Timisho အားရမြို့တွေမှာလည်းလူတွေထောင်တဲ့ချီအစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြပါရဲ့ရှင်
။တူရကီတပ်တွေနဲ့မဟာမိတ်ဆီးရီးယားတပုံတပ်တွေဟာဆီးရီးယားက Elbab မြို့လက်ကောင်ကိုဝင်သွားပြီဖြစ်ပြီးIS အစွန်ရောက်တွေကိုအချိန်ပိုင်းတွင်တိုက်ထုတ်ပစ်တော့မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကတနင်္လာနေ့မှာအတည်ပြုပြောဆိုပါတယ်။ Elbab ကိုအခုမျက်နှာစာအားလုံးကနေဝိုင်းထားပါပြီ။မြို့လယ်ကောင်ကိုကျွန်တော်တို့တပ်ဖွဲ့တွေဝင်သွားပါပြီလို့သမ္မတ Erdogan က Istanbul မြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။ Daesh လက်နက်ကင်တွေ Elbab ကနေအပီးစဆုတ်ခွာနေကြပြီလို့လည်း IS အကြမ်းဖက်အဖွဲ့ကအာရဗ်ဘာသာနဲ့အတူကောက်ခေါ်ဝေါ်သုံးဆွဲပြီးတူရကီသမ္မတကပြောပါတယ်။အာလပ်ပူပြည်နယ်မှာ IS အစွန်ရောက်အဖွဲ့ရဲ့နောက်ဆုံးမျိုးပြခြေကုပ်နေရာဖြစ်တဲ့Elbab မြို့ရဲ့မြောက်ပိုင်းနဲ့အနောက်ပိုင်းကအတားအဆီးတွေကိုတူရကီတပ်တွေပထမဆုံးထိုးဖောက်အပြီးတရက်ကြာမှာမစ္စတာအော်ဒိုဘန်ကအဲ့လိုပြောတာပါ
Samsung ကုမ္ပဏီအကြီးအကဲအီဂျေယန်ကိုတောင်ကိုရီးယားဆူယာရှင်တွေကစုံစမ်းစစ်ဆေးမှုတစ်ခုလုပ်သွားမယ့်အပြင်သူ့ပေါ်ဖန်ရန်ထုတ်ပေးဖို့နောက်တစ်ချိန်တောင်းဆိုဖို့စဉ်းစားနေတဲ့အကြောင်းရှင်းနေအဖွဲ့ပြောခွင့်ရကဒီကနေ့ပြောပါရယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟေးနဲ့အီဂျေယန်တို့ပါဝင်ပတ်သက်နေတဲ့လက်ပေးလက်ယူမှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းအချက်အလက်တချို့ကိုထပ်မံရှာဖွေခဲ့ပြီးတဲ့နောက်တီးမှုကိုပြန်လည်သုံးသပ်နေတဲ့အကြောင်းရှင်းနေအဖွဲ့ပြောခွင့်ရအီချူချူကဒီကနေ့ဆွေးမျိုးတော်မှာပြောသွားတာပါအီဂျေယန်ဟာသူ့ရဲ့စီးပွားရေးလုပ်ငန်းအကျိုးအမြတ်တွေအတွက်သမရဖက်နဲ့သူမရဲ့မိတ်ဆွေ Choison C တို့ကိုလက်ထိုးခဲ့တယ်လို့ဆိုပြီးဆွဆွဲခံထားတာပါဒီလက်ပေးလက်ယူမှုနဲ့ဆက်ဆက်ပြီးတော့ပဲအီဂျေယန်နဲ့အတူ Samsung Electronic Company အမှုဆောင်အရာရှိချုပ် Park Sang Jin နဲ့အမှုဆောင်ညွှန်ကြားရေးမှူး Hwan Song Su တို့ကိုလည်းစုံစမ်းစစ်ဆေးနေတဲ့အကြောင်းအီချူချူကပြောပါတယ်ပြည်ကလာကအီဂျေယန်ကိုတရားရုံးကဆင့်ခေါ်တဲ့အချိန်မှာသူ့ကိုဖမ်းဆီးခွင့်ရဖို့အစိုးရရှင်းတွေကကြိုးစားခဲ့ပေမဲ့သူ့ကိုလောလောဆယ်ဖမ်းဆီးနိုင်လောက်တဲ့တပ်တွေအထောက်အထားမရှိဘူးလို့ဆိုပြီးတော့စိုးမျိုးဗဟိုခရိုင်တရားရုံးကဆုံးဖြတ်ပေးခဲ့ပါတယ်။ဒီကနေ့အီဂျေယန်ပေါ်စုံစမ်းစစ်ဆေးမှုတွေကိုတော့ဒီကနေ့ညပိုင်းတမမဟုတ်မနက်ဖြန်အင်္ဂါနေ့မနက်ပိုင်းထိဆက်လုပ်သွားဖို့ရှိပါတယ်ရှင်။
တနင်္ဂနွေနေ့ညက Los Angeles မြို့မှာလုပ်တဲ့59ကြိမ်မြောက် Grammy ဂီတထူးချွန်ဆုပေးပွဲမှာ Adele ရဲ့ Hello တခြင်းကတနစ်တာအတွက်အကောင်းဆုံးတခြင်းဆုကိုရသွားပါတယ်။စုပေးပွဲအစောပိုင်းမှာကွယ်လွန်သူဂီတပညာရှင် George Michael အတွက်အမှတ်တရဖော်ပြပို့လို့ရင်းမဖွဲမရပြောဆိုခဲ့တဲ့ပေါ် Adele ကပြန်တောင်းပန်သွားပါတယ်။ George Michael အတွက်အမှတ်တရသချင်းစုဖော်ပြမဲ့အစပိုင်းမှာပဲမဖွဲရတဲ့စကားလုံးကိုသုံးနှုန်းပြီးသူ့အတွက်တော့ဒါကိုကိုယ့်ယူကာယအဖြစ်မခံနိုင်ဘူးလို့ Adele ကပြောပြီးတော့ရပ်ပစ်လိုက်တာပါ။အဲဒီနောက်မှမှဆက်ပြီးတော့တီးဆိုဖော်ပြခဲ့ပါတယ်။သချင်းကိုအင်တာနက်အွန်လိုင်းပေါ်မှာပဲနားထောင်လို့ရအောင်ထုတ်ခဲ့တဲ့အဆိုတော် Chance the Rapper ကမျက်နှာသည့်အဆိုတော်စုအပါအဝင် Grammy ဆု၃ဆုရသွားပါတယ်။နောက်ထပ်ရင်သွေးကိုကိုယ်ဝန်ဆောင်ထားတဲ့ Beyoncé ကမိခင်ဘွားကိုဖော်ကျူးတဲ့တခြင်းနဲ့တီးဆိုးဖျော်ပြပါရယ် Beyoncé ကိုတီးဆိုးဖျော်ပြပေးဖို့သူ့မိခင်ကကြော်ညာခေါ်ဆိုခဲ့ပါရယ် Pop ဂီတမှာအောင်မြင်ဆုံးအမျိုးသမီးအဆိုတော်နှစ်ဦးဖြစ်တဲ့ Beyoncé နဲ့ Adele တို့အကြားအကောင်းဆုံးဆုတွေအတွက်အဓိကရှင်ပြန်ကြရမယ်လို့ခန့်မှန်းခဲ့တာပါ Beyoncé ဟာ Lemonade ဆိုတဲ့တခြင်းကွေနဲ့အကောင်းဆုံးမျိုးပြခစ်ပြိုင်တခြင်းကွေ Grammy ဆုကိုရသွားပါရယ်ခင်ဗျာ
Now, so yeah, I'm going to go to the next one. I'm going to go to the next one.တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကိုရေဒီယိုကသာမကပဲ VOA internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်ဒီကနေ့ကြားရောက်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့102နှစ်မြောက်မွေးနေ့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတိုင်ရှမ်းပြည်နယ်တောင်ကြီးမြို့မှာမိဘမဲ့ကလေးတွေမူကြိုကလေးငယ်တွေနဲ့အတူဆင်နွှဲခဲ့ပြီးမျိုးဆက်သစ်ကလေးတွေနိုင်ငံအကျိုးပြုနိုင်ကြပါစေလို့ဒေါ်အောင်ဆန်းစုကြည်ကဆန္ဒပြုခဲ့ပါတယ်။မြန်မာနိုင်ငံကလေးများနေ့အဖြစ်သတ်မှတ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ်းအမှတ်ပွဲတွေမှာကလေးငယ်တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့အာဟာရဒါနပြုကျွေးမွေးလှူဒါန်းတာအပါအဝင်မွေးနေ့ပွဲတွေကိုမြန်မာနိုင်ငံတဝှမ်းမှာကျင်းပခဲ့ကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းမေးမြန်းထားတဲ့မတ်စုမွန်ကတင်ပြပါမယ်
။ဟုတ်ပါတယ်ဒီကနေ့ဖေဖော်ဝါရီလ23ရက်နေ့မှာကြာရောက်တဲ့အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့102နှစ်မြောက်မွေးနေ့ကိုမြန်မာနိုင်ငံကလေးများနေ့အဖြစ်အထိမ်းအမှတ်ပြုတဲ့အခမ်းအနားတွေကိုမြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်တွေမှာကျင်းပခဲ့ကြပါဗျ။ဒီနှစ်2018ခုနှစ်မှာတော့ဗိုလ်ချုပ်အောင်ဆန်းမွေးနေ့ကိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရှမ်းပြည်နယ်တောင်ကြီးမြို့မှာဖုံးတော်ကြီးတင်ကျောင်းတွေကကလေးငယ်တွေမိဘမဲ့ကလေးဆောင်ရှောက်ရေးကျောင်းကကလေးငယ်တွေနဲ့မူကြိုကျောင်းကကလေးငယ်ပေါင်း250ကျော်နဲ့အတူကျင်းပခဲ့ပါဗျ။ပင်လုံပြည်တော်စုနဲ့အခမ်းအနားအတွက်ရှမ်းပြည်ကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတိုင်ကျင်းပခဲ့တဲ့ရှမ်းပြည်နယ်တောင်ကြီးကဗိုလ်ချုပ်မွေးနေ့အခမ်းအနားနဲ့ပတ်သက်ပြီးကိုတိုင်ဦးဆောင်ပါဝင်ခဲ့သူလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပြပါဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်က102နှစ်မြောက်ဗိုလ်ချုပ်အောင်ဆန်းမွေးနေ့အတွက်သူကအလှလုပ်တာပေါ့နော်။သူကလှလုပ်တာဘယ်လိုလုပ်လဲဆိုတော့အဲ့ဒီမှာရှိရမိဘမဲ့ကလေးတွေရဲ့မတန်ဆွမ်းကလေးတွေရဲ့လေ။အဲ့တော့သူက250နဲ့ခုနှစ်ဦးပေါ့နော်အဲ့ခုနှစ်ဦးကိုသူကကြွေးမွေးတယ်ငွေလူတန်းတယ်ပေါ့နော်သူကဒီနေ့ကလေးတွေနဲ့တွေ့ရတော့လေသူကကလေးတွေကျမ်းမာပါစီပေါ့ကျမ်းကျမ်းမာမာရှိဖို့လိုတယ်အာဟာရပြည့်ဝဖို့လိုတယ်အဲ့ဒီအတွက်ကိုဟိုအားလုံးဆောက်ရှောက်ပေးဖို့နဲ့ကလေးတွေနဲ့တွေ့တော့ပြောခဲ့တယ်လေ
ဒေါအောင်ဆန်းစုကြည်ကနိုင်ငံမှာမျိုးဆက်သစ်ကလေးငယ်လေးတွေကိုဗိုလ်ချုပ်အောင်ဆန်းလိုတာဝန်ကျေပွန်တဲ့နိုင်ငံသားကောင်းလေးတွေဖြစ်စေခြင်းတို့တိုင်းပြည်နယ်လူမျိုးအတွက်ပေးဆက်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းအပေါ်မမေ့မလျော့အောင်လက်ဆင့်ကမ်းအသိပေးတဲ့လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးကဗိုလ်ချုပ်အောင်ဆန်းမွေးနေ့ကလေးများနေ့အပေါ်သူ့အမြင်အခုလိုပြောပြပါဗျာ
ဒီ နေ့ဖေဖော်ဝါရီ23ရက်နေ့ကိုတဘူကျော်အောင်ဆန်းဝင်းနေ့ကိုမြန်မာနိုင်ငံမှာခလီးများနေ့ဆိုပြီးတော့တတ်မှတ်လိုက်တယ်။တတ်မှတ်လိုက်ခြင်းဟာအမတန်ကိုလျော့ကန်သိမြတ်တယ်လို့ပြောရမယ်။ဘာဖြစ်လဲဆိုတော့ခလီးဘဝဆိုတာသူတို့အုံနောက်ထဲမှာတော့မှန်ကန်တဲ့အတွေးခေါ်ယူဆလေးတွေဟိုရောက်ရှိသွားဖို့လိုတယ်။ကြီးလိုက်ရင်ပြောရဆိုရတာသိမလွယ်လာတော့ဘူး။ဒါကြောင့်ခလီးဘဝမှာပဲကျွန်တော်တို့အနေနဲ့လွတ်လပ်ရေးရရှိအောင်ဆောင်ရွက်ပြီးတဲ့အမျိုးသားကောင်းဆောင်ဘူကျော်အောင်ဆန်းကိုသူ့ရဲ့မွေးနေ့မှာဒါဘူကျော်အောင်ဆန်းဟာလွတ်လပ်ရေးအောင်ဆောင်ရွက်ပြီးခဲ့တာဖြစ်တယ်။ဒီလွတ်လပ်ရေးရရှိအောင်ပြည်တော်စုစိတ်တက်ကိုအခြေခံပြီးတော့ဆောင်ရွက်ခဲ့တာဖြစ်တယ်။ဒါကြောင့်မလို့လေပြည်တော်စုနေ့ဟာဖေဖော်ဝါရီ7ရက်ဖြစ်ပြီးတော့နောက်တည့်ရက်ဖေဖော်ဝါရီ23ရက်မှားရတဲ့လွယ်တယ်ဒါဘူကျော်အောင်ဆန်းမွေးနေ့ဖြစ်တယ်။အဲ့တော့ဒီကြီးတာကပြည်တော်စုစိတ်တက်ကိုခလေးငယ်ငယ်မာတွေကကိန်းအောင်သွားလို့ရှိရင်အချင်းချင်းဘယ်လိုဆက်ဆံရမလဲဘယ်လိုဖေးမကူညီရမလဲအချင်းချင်းဘယ်လိုနားလည်မှုရှိရမလဲဆိုတာတွေငယ်ငယ်လေးတွေကလေ့ကျင့်ပေးလိုက်လို့ရှိရင်နောက်ကျလို့ရှိရင်အခုဖြစ်နေတဲ့တပ်ပဏာမျိုးပေါ်ပြိပခါတွေငင်းငံမှုမရရှိအောင်အဟံတာနှောက်ယှက်ဖြစ်တာမျိုးတွေမဖြစ်နိုင်တော့ဘဲနဲ့ငင်းငံရေးအတွက်ကိုလက်ဆင့်ခံတည်မဲ့လူတွေကခလေးတွေပဲဖြစ်တယ်အနာဂတ်မြန်မာနိုင်ငံအတွက်အလွန်ကိုအရေးကြီးတဲ့အိစတခုဖြစ်တဲ့အတွက်ကြောင့်အားလုံးကနေပြီးတော့ဝိုင်းဝန်းပြီးတော့ဒီအသည့်လေးတွေခလေးတွေဒီမှာရအောင်ဆောင်ပြပါလို့ကျွန်တော်နေတိုက်တွန်းနေပါလေ
။မွေးကင်းစကလေးငယ်လေးတွေကနေစပြီးမူဂျိုကလေးငယ်လေးတွေအထိတနိုင်ငံလုံးအတိုင်းအတာနဲ့လူကယ်ပြန်ဝင်ကြီးဌာနကအစာအာဟာရပဲနှုတ်ရည်တိုက်ကျွေးခဲ့တယ်လို့ကျေးရွာရက်ွက်မြို့နယ်တွေမှာလည်းဗိုလ်ချုပ်အောင်ဆန်းကြိုက်နှစ်သက်ခဲ့တဲ့ပဲပြုတ်နံများအပါအဝင်အာဟာရဒါနအဖြစ်မွေးနေ့အထိမ်းအမှတ်လှူဒန်းခဲ့ကြပါတယ်။မန္တလေးကအခမဲ့စာကြီးတိုက်တွေလိုက်လံထူထောင်နေသူမောင်စောစောကလည်းဗိုလ်ချုပ်အောင်ဆန်းမွေးနေ့ရောက်တဲ့အခါတိုင်းအလေးကာတော့ပြုတဲ့အနေနဲ့သူနေထိုင်တဲ့ကျေးရွာနဲ့ဘုံကြီးကျောင်းတွေမှာမွေးနေ့အထိမ်းအမှတ်ကျင်းပကြတဲ့အကြောင်းအခုလို့ပြောပြပါတယ
်။မန္တလေးလိုကြောက်ပတောင်းလိုပေါ့လောက်ကြကန်ကြတဲ့သဘီအထွတ်ထိပ်ထားတာပေါ့နော်ဘာဘဗိုလ်ချုပ်အောင်ဆန်းရဲ့တရားနဲ့နည်းနည်းမြောက်မွေးနေ့ဆိုတော့ကျွန်တော်တို့ကပြည်တော်သူနေ့နဲ့ဘာဘဗိုလ်ချုပ်အောင်ဆန်းနေ့ကျွန်တော်တို့ကနေထူးနေမြတဘောထားပြီးတော့ကျွန်တော်တို့ရွာလေးမှာစတင်ကျောင်းလေးမှာမွေးနေ့ကျင်းပတယ်ဘဘဘုကျောင်းဆန်းမွေးနေ့မှာရွာကျောင်းလေးမှာဆွန့်ကတ်တယ်ဒီလူငယ်လေးတွေကလေးလေးတွေကိုဒီဘဘဘုကျောင်းဆန်းစိတ်ဓာတ်လိုမွေးမြူနိုင်အောင်ဒီဆရာမတွေကနေပြီးတော့တွင်တွင်ဆုံးပါလေပြီးသွားလို့ရှိရင်ကလေးတွေကိုကျွန်တော်တို့တွေကနေပြီးရွာလူတွေကနေပြီးတော့စုပေးတာလေးတွေကလေးတွေကိုခွန်အားပေးရလေးတွေအများအားလုပ်ပါလေခင်ဗျ
ဒီကနေ့ကြားရောက်တဲ့မြန်မာနိုင်ငံကလေးများနေနဲ့ဗိုလ်ချုပ်အောင်ဆန်းရဲ့102နှစ်မြောက်မွေးနေ့ကိုရန်ကုန်အမေရိကန်တန်ယုံကလည်းဆင်နွှဲတဲ့အကြောင်းအမေရိကန်တန်ယုံရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြပါရတယ်။ဒီလိုနေမျိုးမှာမတူကွဲပြားခြင်းအားလုံးပါဝင်ခြင်းနဲ့လွတ်လပ်ခြင်းတွေအတွက်ဖော်ဆောင်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မဆုံးမနစ်ကြိုးပမ်းအားထုတ်ခဲ့မှုတွေကိုမိမိတို့ကိုပြန်လည်အမှတ်ရမိစေကြောင်းနဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့ကလေးများနေ့ကိုမိတ်ဆွေတို့ရဲ့ပဝင်ခြင်းမှာဘလို့ဆင်နွှဲကြသလဲဆိုတာပြောခဲ့ကြပါအောင်ဆိုပြီးဖော်ပြထားတာဖြစ်ပါတယ်။နေပြည်တော်တက်ကုန်းမြို့ကစာကြည့်တိုင်းမှာတော့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့အထိမ်းအမှတ်ဓာတ်ပုံကာတွန်းစာအုပ်ပြပွဲကိုကျင်းပခဲ့ပြီးပြခဲ့မှာဗိုလ်ချုပ်နဲ့ပတ်သက်တဲ့သမိုင်းဆက်ဆက်စာအုပ်တွေဗိုလ်ချုပ်ရဲ့ဘဝမှတ်တမ်းတွေမိသားစုသမိုင်းဓာတ်ပုံတွေနဲ့ဗိုလ်ချုပ်အမှတ်တရကာတွန်းရုပ်ပြတွေနဲ့လက်ကမ်းစာဆောင်တွေကိုဝေငှပေးခဲ့ပြီးဖေဖော်ဝါရီလ17ရက်နေ့ကနေဒီကနေ့ဖေဖော်ဝါရီလ23ရက်နေ့အထိဗိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ်းအမှတ်ပြသခဲ့ပါတယ်ရှင
်။မဆုမွန်တင်ပြခဲ့တာပါ။ဒါနဲ့တစ်ဆက်ထဲမှာပဲထိုင်းနိုင်ငံမှာဗိုလ်ချုပ်မွေးနေ့ကျင်းပပုံကိုတင်ပြခြင်းပါတယ်။မြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းဟာចောင်းသားဘွားကစတင်ပြီးတိုင်းပြည်နဲ့လူထုအပေါ်စေတနာထားစိတ်ချစ်မြတ်နိုးစိတ်ယိုသားပွင့်လင်းမှုတတ်သိရှိမှုစာနာတတ်မှုစရာဒီနဲ့အတူနောက်မျိုးဆက်တွေသိရှိစေဖို့အတွက်ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီ23ရက်နေ့မြန်မာနိုင်ငံကလေးများနေ့ကိုထိုင်းမြန်မာနယ်စပ်ရွှေပြောင်းစာတင်ကျောင်းတွေမှာနှစ်စဉ်ကျင်းပလေရှိပြီးစောလို့ခေါ်တဲ့ရွှေပြောင်းစာတင်ကျောင်းမှာတော့ဗိုလ်ချုပ်မွေးနေ့ဆက်နေချိန်မြောက်အဖြစ်ဒီကနေ့ကျင်းပပါရယ် VOA ထိုင်းချီဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားတာပ
ါမြန်မာရွှေပြောင်းလို့သမားအများစုအခြေချရနေရဖြစ်တဲ့ထိုင်းမြန်မာနယ်စပ်မှာတော့မြန်မာနိုင်ငံကလေးများနေကိုရွှေပြောင်းစာသင်ကျောင်းတချို့မှာတော့နှစ်စဉ်ကျင်းပလေရှိတာပါ2005ခုနှစ်ကနေစတင်ပြီးမြန်မာနိုင်ငံကလေးများနေကိုဆက်နေချိန်မြောက်အထိနှစ်စဉ်ကျင်းပခဲ့တဲ့စောရွှေပြောင်းစာသင်ကျောင်းမှာတော့ဘာကြောင့်နှစ်စဉ်ကျင်းပရသလဲဆိုတာကိုကျောင်းတာဝန်ခံဖြစ်တဲ့ဦးမင်းမင်းကကလေးတွေကိုအခုလိုရှင်းပြခဲ့ပါတယ်
ဆိုစိတ်တဲ့ဗိုလ်ချုပ်လူမျိုးအင်တာခံမှုเนาะဗိုလ်ချုပ်လူမျိုးเนาะတတိเนาะဇဲလုံးလာအဲ့ဓာတွေကိုကလေးတွေเนาะအတုယူဖို့စန္ဒမူရာရိုးတဲ့အဲ့ဒီလိုသတ်မှတ်ခြင်းဖြစ်တယ်เนาะဒါကြောင့်မဆရာတို့ဆောကြောင်းမှာလဲ2005ခုတည်းကလည်းစပြီးတော့ရေးဒီချိန်ဒီစက်နှစ်နှစ်ရှိပြီเนาะနှစ်စဉ်နှစ်တိုင်းမှာမပြတ်မကွက်ကျင်းပခဲ့တယ
်ဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့ရွှေပြောင်းကလေးတွေအမြင်ဘူးတုတ္တတွေဘယ်လောက်ရှိတယ်လဲဆိုတာသိရှိနိုင်ဖို့နှစ်စဉ်စာစီစာကုန်းပြိုင်ပွဲတွေကြပြရွတ်ပွဲတွေပကြီးပြိုင်ပွဲတွေနဲ့ဘိုးချုပ်မိကွန်းပြောပြိုင်ပွဲတွေကိုကျင်းပခဲ့ကြတာပါကလေးတွေအနေနဲ့ဘိုးချုပ်အောင်ဆန်းကိုဘလိုမျိုးပုံဖော်သိရှိထားသလဲဆိုတာကိုတော့မြန်မာနိုင်ငံကလေးများနေ့မှာကလေးများကအခုလိုပြောကြားသွားခဲ့ပါတယ် ညီမရှေ့ပြောင်းစာတင်ကြောင်းကကလေးများအနေနဲ့ဘူဂျောင်းအောင်ဆန်းရဲ့ခေါင်းဆောင်မှုစိတ်သက်ကိုအတူယူနိုင်ဖို့ဘူဂျောင်းအောင်ဆန်းဟာကျောင်းသားဘဝကနေစတင်ပြီးတိုင်းပြည်နယ်လူလူအပေါ်စေတနာထားစေချင်းမြတ်နိုးစေရိုးသားပွင့်လင်းမှုတက်တည်ရှိမှုတွေစာနာဓာတ်မှုတွေကိုနောက်မျိုးဆက်တည်သိရှိစေဖို့အတွက်ရှေ့ပြောင်းစာတင်ကြောင်းတချို့မှာနှိမ့်စင်ကျင်းပခဲ့ကြတာပါ ညမှာနေရက်မှာရှစ်ပြောင်းစာတင်ကြောင်းပေါင်း60ကျော်နဲ့ကျောင်းဝဲများအားလုံးပေါင်းမယ်ဆိုရင်တော့စာတင်ကြောင်းပေါင်း80ကျော်ရှိပြီးကျောင်းသားပေါင်း1000ခန့်စာတင်ကြားနေကြတာဖြစ်ပါတယ်အများစုကတော့မူလတန်းကျောင်းတွေဖြစ်ပြီးအလဲတန်းစစ်နဲ့အထက်တန်းကျောင်းတချို့လည်းရှိပါတယ်စောစာတင်ကြောင်းမှာတော့မြန်မာနိုင်ငံကလေးများနေကိုနှိမ့်စင်ကျင်းပခဲ့ပြီးဘူဂျောင်းအောင်ဆန်းကိုအောက်မေ့အမှတ်ရခြင်းနေနဲ့ဘူ
တော်ရရှင်များရှင်ပြည်နယ်တိုင်းဝင်ကြီးချုပ်တွေကိုလူလူကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါတယ်လက်ရှိပြည်နယ်တိုင်းဝင်ကြီးချုပ်တွေဟာသူတို့အရင်ကပြည်နယ်တိုင်းဝင်ကြီးချုပ်တွေထက်ပိုကောင်းတယ်လုပ်ရည်ကံရည်ပိုတာတယ်လို့ VOA တော်ရရှင်တွေကမြင်ကြပါသလားကိုပြည်နယ်ကိုတိုင်းကဝင်ကြီးချုပ်အသီးသီးရဲ့ခုချိန်ထိဆွမ်းဆောင်ရည်တွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါရှင်ဒီစီဇန်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးတော့ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
မနက်ဖြန်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြပါမယ်။အာရှဒေသတွင်ပင်လယ်ပြင်ပိုင်တဲ့အငင်းပွားမှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့အယူအဆပြောင်းလဲလာစေဖို့တရုတ်နိုင်ငံသား၏ဝန်ကြီးဌာနကနီးလန်းရှာနေခြင်းမှာတရုတ်တာဝန်ရှိသူတွေဟာသမိုင်းကိုလိုရာဆွဲပုံဖော်နေတယ်လို့ပညာရှင်တွေကပြောဆိုလိုက်ပါတယ်။ဒုတိယကမ္ဘာစစ်အပြီးသဘောတူညီချက်တွေအရဂျပန်တို့တင်ထားတဲ့တောင်တရုတ်ပင်လယ်ပြင်တွင်းကကျွန်းစုငယ်တွေကိုပြန်ပေးရမှာဖြစ်တယ်လို့တရုတ်နိုင်ငံသား၏ဝန်ကြီးဝမ်ယီကဖေဖော်ဝါရီပထမပတ်အတွင်းထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါဗျ။ငါးဖန်လုတ်ကွက်တွေ၊ရုပ်ကျွင်းလောင်စာတွေနဲ့ရေချောင်းသွားလာရေးတို့မှာအရေးပါလာတဲ့စတူယန်ကီလိုမီတာ 3.5 သန်းကျယ်တဲ့တောင်တရုတ်ပင်လယ်ပြင်ပိုင်းနဲ့ပတ်သက်ပြီးဘရူနိုင်း၊မလေးရှား၊ထိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်နိုင်ငံတွေနဲ့တရုတ်တို့ကြားအငင်းပွားမှုတွေဖြစ်နေတာပါ။ RAF ရဲ့သတင်းလွှာကိုတော့မတ်သိန်ကြီးတဲ့ကပြောပြပါမယ်။
တရုတ်တို့ကသူတို့ပိုင်ဆိုင်တယ်လို့တစ်ဖက်သက်ပြောဆိုနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်ပိုင်နက်တွေကိုတောင်းဆိုနိုင်ဖို့အတွက်သဘောတူစာချုပ်တွေ၊ကြီးညာချက်တွေကိုလူတို့ဆွဲယူအသုံးချနေတယ်လို့ပညာရှင်တွေကပြောဆိုကြပါတယ်။ဝါရှင်တန်ခြေဆိုင် Stimson Center ရဲ့အရှိအာရှရေးရာအကြီးအကဲပညာရှင်ယွန်ဆုံးကအခုလိုပြောပါဗျာ။
I think there are some truths to the historical facts.
ဒီနိုင်ငံကြီးဝန်ကြီးကိုကပြောဆိုတဲ့သမိုင်းဆိုင်ရာအထောက်အထားတွေရတချို့အချက်လက်တွေကမှန်ကန်ပါတယ်။ဒါပေမဲ့အားလုံးတော့မမှန်ပါဘူး။သမိုင်းဆိုင်ရာမှတ်တမ်းတွေရဲ့အနှဲ့အဓိပ္ပာယ်ကိုချက်ကပြောဆိုတာလို့ကျွန်မယူဆပါတယ်
။တောင်တရုတ်ပင်လယ်ပြင်ပိုက်နဲ့အငင်းပွားနေသူတွေထဲမှာတရုတ်တို့ကစီးရင်အားအကြီးဆုံးဖြစ်ပါတယ်။2010ပြည်နှစ်ကစလို့တရုတ်တို့ကပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသမှာကျွန်းတွေကိုတိုးချဲ့တိစောက်ပြီးတချို့ကျွန်းတွေပေါ်မှာစီးရင်ဆိုင်ရာတိစောက်မှုတွေလုပ်နေပြီးသူ့ပိုင်နဲ့အဖြစ်ပြောဆိုနေတာဖြစ်ပါတယ်။အမေရိကန်ဆိုးရအနေနဲ့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားမှုမှာပါဝင်ပတ်သက်နေတာမဟုတ်ပေမဲ့လည်းတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ကကျွန်းတွေချဲ့ထွင်နေတာနဲ့စီးရေးဆိုင်ရာတိစောက်မှုတွေလုပ်နေတဲ့အပေါ်မေးခွန်းထုတ်နေတာဖြစ်ပါတယ်။တရုတ်နိုင်ငံသား၏ဝန်ကြီးကတော့1943ခုနှစ်ကိုင်ရိုကြေညာချက်နဲ့1945ခုနှစ်ပေါ်စတန်ကြေညာချက်တို့ကိုကိုကာပြီးစစ်အတွင်းဂျပန်တို့တရုတ်စီကသိမ်းယူခဲ့တဲ့နယ်မြေအဖြစ်တောင်တရုတ်ပင်လယ်ပြင်အတွင်းက separately ကျွန်းစုကိုပြန်ရရမှာဖြစ်တယ်လို့ပြောဆိုတာပါဒါပေမဲ့ဗီယက်နမ်ဘက်ကဒီသဘောတူညီချက်တွေကိုညှင်းဆို့ထားပါတယ်ဒီကြေညာချက်နှစ်ခုအရာတရုတ်သမရနိုင်ငံအနေနဲ့ဂျပန်တို့သိမ်းယူထားတဲ့နယ်မြေတွေပြန်ရရမယ်လို့ဖော်ပြတာပါကြေညာချက်မှာက1949ခုနှစ်ကစလို့တရုတ်ပြည်မကြီးကိုထိန်းချုပ်ခဲ့တဲ့တရုတ်ပြည်သူသမ္မတနိုင်ငံလို့မကြီးညွှန်ပါဘူးတရုတ်သမ္မတနိုင်ငံအနေနဲ့ ပြည်တွင်းစစ်မှာရှုံးနေခဲ့ပြီးအခုဆိုရင်အခြေခံဥပဒေအရဖွဲ့စည်းထားတဲ့ထိုင်ဝမ်အစိုးရဖြစ်နေပါပြီ။တရုတ်အစိုးရကတော့ထိုင်ဝမ်အစိုးရကိုအတိအမှန်မပြုပါဘူး။ထိုင်ဝမ်ဟာသူတို့ပိုင်နယ်ဖြစ်တယ်လို့တရုတ်တို့ကပြောဆိုပါတယ်။ထိုင်ဝမ်ကျွန်းကထမ်ကန်တက္ကသိုလ်နိုင်ငံတကာရေးရာအထူးပြုလေ့လာနေတဲ့သုတေသနပညာရှင်ဖာဗရီဇီယိုဘိုဇာထိုးကတော့အခုလိုပြောပါတယ်။
China's claim to sovereignty over the South China Sea is grounded in the
world's sovereignty တွေ၊ဆာရက်စာရန်တွေနဲ့တန်တမန်ရေးသမိုင်းကြောင်းတွေကိုအခြေခံပြီးတောင်တရုတ်ပင်လယ်ဟာသူတို့အချုပ်အခြာအာဏာပိုင်ဖြစ်တယ်လို့တရုတ်ဘက်ကပြောဆိုနေတာဖြစ်ပါတယ်။ဒီအချက်ကြောင့်တရုတ်ဘက်ကပြောဆိုသမျှကိုဘာမှပြန်လည်ငင်းခုန်လို့မရတော့ဘူး၊ရှင်းပြလို့မရတော့ဘူးဆိုတဲ့သဘောမတက်ရောက်ပါဘူး။တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်တွေကကျွန်းတွေတွန်းချဲ့ပြီးအဲ့ဒီဘော်ကတိဆောက်ရေးလုပ်ငန်းတွေကိုရှော့ချဖို့ရည်ရွယ်ချက်မရှိဘူးဆိုတာပြသနေတာကသာတကယ်ပြဿနာဖြစ်ပါတယ
်။ကိုင်ရိုနဲ့ပေါ်စတန်ကြီးညာချက်ကလည်းတောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းစုတွေဒါမှမဟုတ်လေနေမြေတွေကိုတိတိကျကျရည်ညွှန်းထားတာမဟုတ်ပါဘူး။အော်စတြေးလျနိုင်ငံဆစ်ဒနီကနိုင်ငံတကာမူဝါဒရေးရာလူဝီအင်စတီကျူရဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညွှန်ကြားရေးမှူးယိုအင်းဂရေဟမ်ကတော့အခုလိုပြောပါတယ
်။
ဒီကြီးညာချက်တွေထဲမှာ Spratly ကျွန်းစုလို့ရည်ညွှန်းဖော်ပြမထားပါဘူး Paracel ကျွန်းစုလို့လည်းရည်ညွှန်းမထားပါဘူးအင်အားကြီးနိုင်ငံတွေကအတိအမှတ်ပြုထားတဲ့သဘောတူညီချက်တစ်ခုရှိထားပြီးဒီထက်ကလိုချင်တဲ့အချက်လက်တွေကိုဆွဲထုတ်ချက်ကထားရတာဖြစ်ပါတယ်ဒီအချက်လက်တွေကိုလိုသလိုသူတို့သုံးနေတယ်လို့ပဲကျွန်တော်တို့ယူဆပါတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ် Rex Tillerson ကိုအတည်ပြုနိုင်ရေးအချက်လွတ်တော်ကြားနာပွဲမှာ Rex Tillerson ကပိုင်ဆိုင်မှုအငင်းပွားနေတဲ့ပင်လယ်ပြင်အတွင်းတရုတ်တို့ဘက်ကတီးဆောက်နေတဲ့ကျွန်းတွေပေါ်မှာတရုတ်တို့ကိုအသုံးပြုခွင့်မပေးသင့်ဘူးလို့ထွက်ဆိုခဲ့တာပါ။ Rex Tillerson ရဲ့အထက်လွှတ်တော်ကြားနာပွဲပြောဆိုချက်အပေါ်တရုတ်နိုင်ငံခြားရေးဝန်ကြီးကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပြီးအမေရိကန်တို့အနေနဲ့သမိုင်းကိုပြန်ပြီးလေ့လာပါလို့လည်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။မတင်ကြီးတိုင်းပြောပြခဲ့တာပါ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပေးခြင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူရူကနေဖမ်းယူရှုစားနေပါတယ်။အခုတော့နိုင်ငံတကာသတင်းအကြီးညို့ကိုကိုကျကျော်သိန်းကပြောပြပေးပါအောင်ခင်ဗျာ
။မြောက်ကိုရီးယားကအခုနောက်ဆုံးဒုံးကျည်ပြည်လို့ဆန်းသက်တဲ့ပေါ်ကုလသမဂ္ဂလူမျိုးရင်းကောင်စီမှဒီကနေ့ရေးပေါ်အစည်းအဝေးလုပ်ပြီးဆွေးနွေးဖို့ရှိပါတယ်။ဒီအစည်းအဝေးလုပ်ဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကပန်ကြားလာဖြစ်ပြီးဒီကနေ့နေ့လယ်ပိုင်းမှာလုပ်ဖို့စီစဉ်ထားပါတယ်။မြောက်ကိုရီးယားကတနင်္ဂနွေနေ့မနက်ပိုင်းမှာဒုံးကျည်ပြစ်လွတ်ဆန်းသက်တာဖြစ်ပြီးကီလိုမီတာ900လောက်ရောက်ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကျသွားတယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့မှာဒုံးကျည်ဆန်းသက်ပြစ်လွတ်ခဲ့တဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစကလုံးတစ်လုံးချင်းစီကိုတတိထားသုံးနှုန်းပြီးတော့ပြောဆိုခဲ့တာကြောင့်မြောက်ကိုရီးယားအစိုးရကတိုးလှုပ်လာနေတဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့ထရမ့်အစိုးရအနေနဲ့ဘယ်လိုမူဝါဒသစ်တွေနဲ့ချင်းကပ်ဆောင်ရွက်လာမလဲဆိုတဲ့အပေါ်မရေမရာအခြေအနေဖြစ်စေခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသက်မှုဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြပြတသားပြောချိန်မှာမစ္စတာအာဘေနဲ့တူတူရှိနေခဲ့တဲ့မစ္စတာထရမ့်ကတော့အမေရိကန်အနေနဲ့မဟာမိတ်ဂျပန်နိုင်ငံဘက်ကနေတရားရဂိုင်းနှုန်းအပြစ်ရပ်တည်သွားမယ်လို့ပဲပြောသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဒီကနေ့အင်ဖြူတော်မှာတွေ့ဆုံဆွေးနွေးဖို့ရှိပြီးအမျိုးသမီးစီးပွားရေးလုပ်ငန်းရှင်များနဲ့စွန့်ဦးတည်ထွင်သူများဆိုင်ရာပူးတွဲအစီအစဉ်တရက်ကိုစတင်မဲ့အကြောင်းကြေညာမယ်လို့ခန့်မှန်းထားပါတယ်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတရားကြီးတစ်ခုတည်ဆောက်မယ်လို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်တွေကိုရှုတ်ချတဲ့အနေနဲ့မက္ကဆီကိုနိုင်ငံကမြို့ကြီး20လောက်မှာလူထောင်ပေါင်းများစွာစုဝေးဆန္ဒပြပါတယ်။မက္ကဆီနိုင်ငံရဲ့အကြီးဆုံးမြို့တွေမှာခြေတက်ဆန္ဒပြသူပေါင်း3000ရှိတဲ့အကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုကိုကျော်ကျော်အသိပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းလွန်မီတာ16 19 25ရို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နာရီအကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.